ကိုဗစ်ကာယောဂါအစတင်ဖြစ်ပွားခဲ့တဲ့2019ခုနှစ်ကုန်ပိုင်းကစလို့မြန်မာနိုင်ငံအချင်းထောင်အသီးသီးကိုဝင်ရောက်လေ့လာနိုင်ခွင့်မရခဲ့ဘူးလို့ ICRC နိုင်ငံတကာကြက်ချီနီအဖွဲ့ရဲ့ထိပ်တန်းအရာရှိတဦးကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ဒါပေမဲ့လည်းသူတို့အဖွဲ့ကမြန်မာအာဏာပိုင်နေနဲ့တော့အဆက်အသွယ်ရှိနေကြောင်း ICRC ရဲ့ညွှန်ကြားရေးမှူးချုပ် Robert Mardini က AP သတင်းဌာနကိုပြောပါတယ်။မြန်မာအာဏာပိုင်နေနဲ့ပုံမှန်ညှိနှိုင်းဆွေးနွေးမှုတွေရှိနေကြောင်းကိုဗစ်ကာယောဂါဖြစ်ချိန်ကစပြီးကံမကောင်းအကြောင်းမလှစွာအကျဉ်းထောင်တွေကိုဝင်ရောက်စစ်ဆေးခွင့်ရပ်တန့်သွားရကြောင်းမာဒီနီက AP ကိုပြောပါတယ်။အခုတော့ ICRC ရဲ့အဲ့ဒီလုပ်ငန်းစဉ်တွေပြန်စနိုင်ဖို့ကြိုးပမ်းနေကြောင်းလည်းသူကပြောပါတယ်။ဒီချိန်ထဲမှာမြန်မာနိုင်ငံတွင် ICRC ရဲ့စာနာမှုအကူအညီပေးရေးအစီအစဉ်ကိုတိတိတသားအချိန်နှင့်လှုပ်ဆောင်နေကြောင်းလည်းပြောပါတယ်ခင်ဗျာ။